Welcome to the Voice of America in Burmese.
မင်္ဂလာနံနဲ့ခင်ပြကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ26ရက်ဇာတာပတိနေ့မနေ့ခင်အစီအစဉ်လေးကိုရုပ်တံအဖြစ်နဲ့ပါအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေ9မီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းတင်ဆက်မှာပါ
ကျမအင်ဂျင်နိုင်ပါရှင်။သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်မှာပါ။ဒီကနေ့မနေ့နောက်ဆုံးရသတင်းတွေထဲမှာတော့တောင်တရုတ်ပင်လယ်အရေးတရုတ်အစိုးရကိုနိုင်ငံတကာအနေနဲ့ဖိအားပေးဖို့အမေရိကန်ဒုသမ္မတကတိုက်တွန်းလိုက်တဲ့အကြောင်းအာဖဂန်နစ္စတန်မှာအမေရိကန်အရက်သား1500လောက်ကျန်ရှိနေကြောင်းနိုင်ငံတိုင်းဝန်ကြီးဘလန်ကန်ကပြောကြားလိုက်တာနဲ့အတူနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်နိုင်ငံတကာနဲ့ကမ္ဘာကသတင်းတွေအပြင်နောက်ထပ်ကြားမဲ့သတင်းပေးပို့ချက်တပုတ်မှာတော့
ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီလိုစစ်တွေမတည်ငြိမ်ဖြစ်တဲ့ဟာတွေကိုတော့ကျွန်တော်တို့တရားတဲ့နီလန်းကိုကြားပေးပါမယ်။ဆွေးနွေးရှင်းတဲ့အဖွဲ့အစည်းတွေအားလုံးနဲ့ဆွေးနွေးတဲ့နီလန်းနဲ့မှသာရှင်းနိုင်တယ်လို့ကျွန်တော်တို့ဆိုပါတယ်
။ KIA ပြောခွင့်ရဘုံမူကြီးနော်ဘူးပြောသွားတာဖြစ်ပါတယ်။သတင်းတွေအပြင်နားဆင်ရပါမယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုတော့ကြာသာပတိနေ့မနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ကြာ
အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့သတင်းတပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်အရက်သား1500လောက်ဆက်လက်ကျန်ရှိနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။ကျန်နေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလည်းဗုဒ္ဓဘုနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ Remaining roughly 1000 contacts that we hadwho may be Americans seeking to leave Afghanistan.
Afghanistan နိုင်ငံကနေထွက်ခွာဖို့ကြိုးစားကောင်းကြိုးစားနေကြတဲ့ခမန်းကြီးကျန်နေသေးတဲ့ American 1500လောက်နဲ့ကျွန်တော်တို့ဆက်သွယ်ရထားပါတယ်။သူတို့နဲ့နေစဉ်အချိန်ပေါင်းများစွာနီလန်းပေါင်းစုံနဲ့ကျွန်တော်တို့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ဝင်ကြီးဘလန်ကန်ကပြောသွားတာပါ။ကျန်နေသေးတဲ့သူတွေထဲမှာ American နိုင်ငံသားမဟုတ်တဲ့သူတွေ Afghanistan ကနေမထွက်ခွာခြင်းနဲ့သူတွေလည်းရှိကောင်းရှိနိုင်တယ်လို့ပြောပါတယ်။ဩဂုတ်လ14ရက်နေ့မှာအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တပ်ပုံတွေထိန်းချုပ်လိုက်တာကြောင့်လေကြောင်းကနေကယ်ဆယ်ရေးလုပ်ငန်းတွေအမေရိကန်ဘက်ကစတင်ချိန်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နိုင်ငံသား6000လောက်ရှိခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဘလန်ကန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအခုနောက်ဆုံးနေ့မှာလူပေါင်း900အပါအဝင်အနည်းဆုံးအမေရိကန်နိုင်ငံသား4500ကိုကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကကယ်ဆယ်ရေးလုပ်ငန်းတွေတရှိနိုင်ဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်တွေကိုယ်တိုင်မသွားကြဖို့ပင်တကွန်စစ်ဌာနချုပ်ကတိုက်တွန်းလိုက်ပါတယ်။မီရှိဂန်ပြည်နယ် Republican အောက်လွှတ်တော်အမတ် Peter Major နဲ့ Massachusetts ပြည်နယ် Democrat အောက်လွှတ်တော်အမတ် Sal Morton တို့နှစ်ဦးဟာဒီသတင်းပတ်ထဲမှာမကြေညာဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားရောက်ခဲ့ပြီးနောက်ပင်တကွန်စစ်ဌာနချုပ်ကပုံတူးနေမှာအဲ့ဒီလိုတိုက်တွန်းလိုက်တာပါ။လွှတ်တော်အမတ်နှစ်ယောက်ကတော့လျှို့ဝှက်ခီးစဉ်ဖြစ်ပြီးအနီးရဲ့နဲနိုင်သမျှနေအောင်လက်တွေ့အလုပ်လုပ်နေကြသူတွေကိုအနှောက်အယှက်မဖြစ်အောင်ကာဘူးမြို့တော်ကနေလေကြောင်းနဲ့ပြန်လည်ထွက်ခွာပြီးမှသတင်းထုတ်ပြန်ခဲ့တာဖြစ်ကြောင်းပူရဲကြေညာခဲ့ပါတယ်။ခီးစင်မှာသတင်းအချက်လက်စုဆောင်းမှုသာယူရပြီးဂုံဖော်ဖို့မဟုတ်ဘူးလို့လည်းပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုကိုယ်တိုင်လေ့လာပြီးအမေရိကန်တန်ဖိုးတွေနဲ့လည်းစကားပြောခဲ့တဲ့အကြောင်းနဲ့သမ္မတဂျိုးဘိုင်ဒန်ရဲ့နောက်ဆုံးသတ်မှတ်ရအတိုင်းအားလုံးကိုကဲထုတ်ဖို့မဖြစ်နိုင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းအမေရိကန်လွှတ်တော်အမတ်တွေအာဖဂန်နစ္စတန်နိုင်ငံကိုသွားရောက်တာဟာကယ်ဆယ်ရေးလုပ်ငန်းတွေကလုံအားကိုထိခိုက်နိုင်ကြောင်းအင်ကာနီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်ကြောင်းအကျယ်တဝန့်ပြောဆိုလာနေတဲ့တရုတ်နိုင်ငံအပေါ်နိုင်ငံတကာကတိုးမြှင့်ဖိအားပေးဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့ခီးစဉ်ပထမနေ့မှာပဲပြောလိုက်ပါတယ်။ကမ္ဘာတဝန်းပင်လယ်ရေကြောင်းတွာလာမှုတွေအတွက်ပြဋ္ဌာန်းထားတဲ့ပင်လယ်ပြင်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလိုက်နာဖို့တရုတ်အစိုးရကိုဖိအားပေးတဲ့နည်းလမ်းတွေကိုရှာဖွေဖို့နဲ့နယ်မြေပိုင်ဆိုင်ကြောင်းအလွန်အကျွံပြောဆိုအနိုင်ကျင့်တဲ့လုပ်ရက်တွေကိုရင်ဆိုင်ဖို့လိုအပ်ကြောင်းလည်းဗီယက်နမ်သမ္မတနဲ့တွဲဆုံမှုမတိုင်ခင်ပုဒ်တပ်ဘူးနေကပြောကြားလိုက်ပါတယ်။ VNN အပါအဝင်အခြားအရှိအာရှပစိဖိတ်နိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားနေချိန်မှာပဲ လူလောက်ကျုံးတွေပေါ်မှာစစ်ခန်းတွေတိဆောက်တာအပါအဝင်တရုတ်အစိုးရဟာဒေတာရင်းမှာစစ်အင်အားတိုးချဲ့နေတာပါအမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာတော့တရုတ်နိုင်ငံရဲ့ဩစာအရှိန်အဟွာကိုတံပြန်နိုင်ရေးအဓိကဦးစားပေးကိစ္စတစ်ခုဖြစ်ထည့်သွင်းထားပါတယ် VNN နိုင်ငံကိုပထမဆုံးလာရောက်တဲ့အမေရိကန်ဒုသမ္မတအဖြစ်မိကွန်းပြောကြားရမှာ VNN ကိုကိုဗစ်ရောဂါကာကွယ်ဆေးနောက်ထပ်တသန်းပေးအပ်ဖို့နဲ့ဖနိုင်းဟနွိုင်းမြို့တော်မှာဒေတာဆိုင်ရာအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာတစ်ဖွင့်လှစ်မဲ့အစီအစဉ်ကိုလည်းဒုသမ္မတဟဲရစ်ကကြေညာခဲ့ပါတယ်ရှင
်။အရှိတောင်အရှာခီးစဉ်အတွင်းဗီယက်နမ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်ကမြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ဆရာဝန်တွေတူနာပြူတွေအတွက်ဂုံပြုတ်ချီကျူးနေရမယ့်ကာလမျိုးမှာမြန်မာနိုင်ငံမှာတော့ကျမ်းမာရေးဝန်ထမ်းတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့အတွေ့ရောအာဏာသိမ်းထားတဲ့စစ်တပ်ကလူအခွင့်အရေးတွေဇက်တိုက်ချိုးဖောက်နေတဲ့အတွေ့သမ္မတဂျိုးဘိုင်တန်ရောသူ့အနေနဲ့ရောအထူးစိုးရိမ်နေပါတယ်လို့ပြောပါတယ်အကြမ်းဖက်မှုတွေကိုရှုံ့ချတဲ့အကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေတဲ့အကြောင်းလည်းပြောပါတယ်အကြမ်းဖက်မှုရပ်ဖို့မတရားဖန်ဆီးခံရသူတွေအလုံးပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့လည်းတောင်းဆိုလိုက်တယ်လို့မနေ့ကဒုသမ္မတကမလာဟဲရစ်ကပြောဆိုသွားပါတယ်ဒုသမ္မတဟဲရစ်ဟာသတင်းတပတ်ကြားစင်ကာပူနဲ့ဗီယက်နမ်ခီးစဉ်အတွင်းနှစ်နိုင်ငံစလုံးမှာပြောတဲ့နိုင်ငံခြားရေးအမိန့်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုခဲ့ပါတယ်ဗီယက်နမ်ထိပ်တိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ဒုသမ္မတဟဲရစ်ကဒေသအတွင်းနိုင်ငံတွေနဲ့တရုတ်နိုင်ငံတို့အကြားဖြစ်ပွားနေတဲ့တောင်တရုတ်ရေပိုင်နဲ့အငင်းပွားမှုအပါအဝင်အခြားကိစ္စအရက်တော်တော်များများမှာဗီယက်နမ်ဘက်ကရည်တည်ခဲ့ကြောင်းပြောဆိုပါတယ်ဗီယက်နမ်သမ္မတငွန်ဖူးချောက်ဝင်းကြီးချုပ်ဖမ်မင်ချွန်တို့နဲ့လည်းဒုသမ္မတဟဲရစ်ကတွေ့ဆုံခဲ့သလိုဒေသအတွင်းအမေရိကန်စစ်သင်္ဘောတွေထပ်ပြီးဆေးလွတ်ပေးနိုင်ပါတယ်လို့လည်းကမ်းလှမ်းခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 9433ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာပရိနိမနက်ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ကြရတဲ့၄နှစ်ပြည့်အဖြစ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဆန္ဒပြခဲ့ကြပါတယ်။ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇားခရိုင်မှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာကလေးတွေအပါအဝင်ယာနဲ့ချီတဲ့ဒုက္ခသည်တွေတရားမျှတမှုရရှိရေးလွန်ခဲ့တဲ့၄နှစ်ကတည်ဆုံခဲ့ရသူတွေအတွက်ဆူတောင်းတာတွေလုပ်ခဲ့ကြတယ်လို့လည်းဒုက္ခသည်တွေက VOE ကိုပြောပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နေသားဆောင်ကင်းစခန်းတချို့ကိုအာဆာရိုဟင်ဂျာအစွန်းရောက်တွေက2019ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ဆက်တွဲတိမ့်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ့်ရှောင်သွားခဲ့ကြတာပါမြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်အတိအမှတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါတိကျစီနားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးထားပါတယ်ရှင
်။ကိုဗစ်ကပ်ရောဂါကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေအနေနဲ့နောက်ထပ်အားဖြည့်ဆေးထိုးဖို့လိုမလိုဆိုတာနဲ့ပတ်သက်လို့အချက်အလက်ပြည့်ပြည့်စုံစုံမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဆေးထိုးထားပြီးသူတွေကိုထပ်ပြီးထိုးပေးမယ့်အစားကမ္ဘာပေါ်မှာမထိုးရသေးတဲ့သူတွေထိုးဝင်ရအောင်ဦးစားပေးဖို့တိုက်တွန်းနေတဲ့ WHO ကနောက်ထပ်ကာကွယ်ဆေးထိုးမယ့်အစီအစဉ်ကိုဆိုင်းငံ့ထားဖို့လည်းတိုက်တွန်းလိုက်ပါတယ်။
On the boosters, first of all, it's not conclusive.
Now, that as she said, to be lo, Joshi Mishi Sura, Didi Jaja, Madiya Dedalu, Seychaya, the last Sura, Madiya Dibabu, a young Grega, the Gaysago, Pyoke, Bubarello, WHO, Atuye Mujo, Tetro, Gabriel Siska, Switzerland, and Geneva Mio, Tanajo, Bowman, Trinza, and Lewema, Pyosu, like Dava, Sierra, and Nanganri, Kawazi, the Chima, Matuna, and Chima, Chana, and Nanganri, Garo, Nauta, Afiazi, Tobu, Season Iraha, Chiwin, Mininu, Fulu, Le, Piovare, Nauta, Seto, Biraha, Kabaka, Yoga, Jigo, Lumiopo, Chuzayama, Ataugu, and Agenda, Pina, and Elu, Le, Piovare, Kamia.
American Tapa Winnie, Gofit, Gagwe, see a man so tone and Tabu. က ကာဝေးရေးဝန်ကြီး Lloyd Austin ကဗုဒ္ဓဘူးနေ့ကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။ Pfizer COVID ကာဝေးဆေးကို American အစားအစာနဲ့ဆေးဝါးကုကဲရေးဌာန FDA ကအပြည့်အဝခွင့်ပြုလိုက်ပြီးနှစ်ရက်အကြာမှာအခုလိုထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်ကာဝေးဆေးမထိုးရသေးတဲ့ American တပ်ဖွဲ့ဝင်8သိန်းကျော်မဖြစ်မနေဆေးထိုးကြရမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးရဲ့အမိန့်မှာကာကွယ်ဆေးကိုဘယ်အချိန်အပြည့်ထိုးရမလဲဆိုတာဖော်ပြမထားပေမဲ့သက်ဆိုင်ရာတည်ရင်တက်ဖွဲ့အလိုက်အစီအခံတင်ပြဖို့ညွှန်ကြားထားပါတယ်။ကာကွယ်ရေးဝန်ကြီးကတော့တိုင်းပြည်ကိုကာကွယ်ဖို့ကိုယ်တိုင်ကျန်းမာတန်ဆွမ်းပြီးအသိရှိဖို့လိုအပ်ကြောင်းပြောဆိုထားပါတယ်။ဩဂုတ်လ18ရက်နေ့ထိဆိုရင်လက်ရှိတာဝန်ထမ်းဆောင်နေတဲ့ပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်တသန်းကျော်ဟာကာကွယ်ဆေးအပြည့်ထိုးပြီးထားဖြစ်တယ်လို့နောက်ထပ်နှစ်သန်းခွဲနီးပါးလောက်ဟာလည်းကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်ပေါင်း 1.3 သန်းကျော်ရှိပြီးအခြားပြည်တွင်းကာကွယ်ရေးနဲ့အရန်တပ်ဖွဲ့ဝင်ပေါင်း 8 သိန်းနီးပါးရှိပါတယ်ရှင်
အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအရင်အုပ်ချုပ်ရေးမှူးဟောင်းလက်ထက်မှာကြေညာထားတာတဲ့12,000နီးပါးပိုများနေတဲ့အကြောင်းအုပ်ချုပ်ရေးမှူးသစ်ကက်သေးဟိုချူးကပြောလိုက်ပါတယ်။အမေရိကန်ရောဂါထိန်းချုပ်ရေးကာကွယ်ရေး CDC ကိုပေးပို့တဲ့သေစင်းအရကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူပေါင်း 95,395 ယောက်ရှိကြောင်းအုပ်ချုပ်ရေးမှူးရုံးဝက်ဘ်ဆိုက်မှာအင်္ဂါနေ့ကဖော်ပြခဲ့ပါတယ်ဒီကိန်းဂဏန်းဟာအုပ်ချုပ်ရေးမှူးအဖြစ်တနင်္လာနေ့ကတာဝန်ယူခဲ့တဲ့အန်ဒရူးကူမိုထုတ်ပြန်ထားတဲ့ကိန်းဂဏန်းဖြစ်တဲ့43,415ယောက်ထက်10,000ကျော်ပိုများနေပါတယ်ခင်ဗျာ
သောသာပရိနိမနဲ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှန်ရင်ချင်းနိုင်တဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ရကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာလည်းတိုက်ရိုက်လာရောက်နားဆင်နိုင်ပါလေအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်အဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုတက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးပါဝင်ပြီးတရားမျှတတဲ့နည်းလမ်းနဲ့ဆွေးနွေးမှသာဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်း KIA ကချင်လက်နက်ကင်အဖွဲ့ရဲ့သဘောထားကိုထုတ်ပြန်လိုက်ပါတယ်။ဒီသဘောထားဟာမြန်မာတိုင်းနိုင်ငံလုံးနဲ့တက်ဆိုင်တဲ့သဘောထားဖြစ်ပြီးစစ်ကောင်စီနဲ့ KIA တီးတန့်ဆွေးနွေးဖို့မရှိကြောင်းလည်းပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့မှာတိုက်ပွဲဖြစ်တာတွေဘုံပေါက်ကွဲတာတွေပြစ်ခတ်တပ်ဖြစ်တာတွေဖြစ်ပေါ်နေချိန်နိုင်ငံတကာကမြန်မာအရေးကိုဆွေးနွေးဖြေရှာဖို့တိုက်တွန်းနေချိန်မှာပဲ KIA ကသူတို့ရဲ့ယက်တိကျသဘောထားကိုထုတ်ပြန်လိုက်တာပါ။KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကမြန်မာနိုင်ငံရဲ့ပြဿနာတွေဖြေရှင်းရေးနဲ့ပတ်သက်တဲ့ KIA ရဲ့သဘောထားကိုအခုလိုပြောပါရယ
်အရေးကြီးတဲ့အပိုင်းနဲ့ရင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီပြည်သွေးစစ်တွေပေါ်တော့မတည်ငြိမ်ဖြစ်တဲ့ဟာတွေပေါ်တော့ကျွန်တော်တို့တရားတဲ့နည်းလမ်းကိုရှာပေးမှသည်ဆွေးနွေးတဲ့အဖွဲ့အစည်းတွေအားလုံးနဲ့သူ့ဆုံဆွေးနွေးတဲ့နည်းလမ်းနဲ့မှသာလေဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်တဲ့ချက်တွေခန္ဓာရှိတဲ့အကြောင်းတွေကိုကျွန်တော်တို့ရေးထားတာရှိပါတယ်။ပြောမဆိုလို့ရှင်တော့အားလုံးကဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်နေတဲ့နိုင်ငံအဖွဲ့အစည်းတွေတခြားတော့ဒီတိုင်းပြည်ကအဖွဲ့အစည်းတွေစစ်ကောင်စီတွေအားလုံးတကယ်အတိအကျမှန်ကန်တဲ့တရားနဲ့နည်းလမ်းကိုရှာပေးမှဆွေးနွေးတဲ့နည်းလမ်းတွေမှသာလို့ကျွန်တော်တို့ဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ခန္ဓာရှိကြောင်းအဲ့ဒါဒီဖြစ်ပါတယ်ခင်ဗျာ
။ဒီသဘောထားဟာမြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်တဲ့မူဝါဒဖြစ်ကြောင်းလည်းအခုလိုဆက်ပြောပါရစေ။
တို့တို့တို့ပြန်တည်ခဲ့တဲ့ဆက်တော့အားလုံးအတွက်မိဘဆိုင်ရာပဲဖြစ်ပါတယ်။အခုဥမာ NUG တို့တခြားနိုင်ငံရေးပါတီတွေကသူတို့ကလှုပ်ရှားမှုတွေကိုကျွန်တော်ကဒီသဘောမတူတာတွေခြုံချတာတွေကန့်ကွက်တာတွေအနေနဲ့ပတ်သက်တဲ့ဒီသဘောထားတွေလုံးဝမပွားပါဘူး။သူတို့ကလည်းသူတို့လှုပ်ပါစေပေါ့။ကျွန်တော်တို့လည်းပူပေါင်းကြည့်တဲ့နေရာမှာပူပေါင်းမှဖြစ်ပါတယ်။အခုကျွန်တော်တို့ထုတ်တဲ့သဘောထားကတော့အားလုံးမြန်မာနိုင်ငံတခုလုံးနဲ့ဖြစ်ဆိုင်နေတဲ့မူဝါဒပေါ့နော် policy ဆိုင်ရာဒီဝါထားပဲဖြစ်ပါတယ
်ဆွေးနွေးဖြေရှာမှာစစ်ကောင်စီနဲ့ KIA ကိုတီးတန့်ဆွေးနွေးဖို့မယူရဲကြောင်းလဲဘုံမူကြီးနော်ဘူးကအခုလိုပြောပါတယ
်တီးတန့်ကတော့ဘာမှမရှိပါဘူးเนาะကျွန်တော်တို့ KO နဲ့ဒီစစ်ကောင်စီတီးတန့်တွေ့ဆုံဆွေးနွေးဖို့ဆိုတော့ဒီခံရတယ်တော့မဟုတ်ပါဘူးအဲ့ဒါကျွန်တော်တို့အားလုံးနဲ့ဖိုက်တာဟာကိုပဲကျွန်တော်တို့ဒီခံရရှိတဲ့အကြောင်းကိုပဲကျွန်တော်တို့ရေးထားတာဖြစ်ပါတယ်
KIA ထုတ်ပြန်ချက်မှာပါဝင်တဲ့ကျန်တဲ့ချက်တွေကတော့လက်ရှိအခြေအနေအရတိုင်းရင်းသားလက်နက်ကိုင်တွေနဲ့နိုင်ငံရေးပါတီတွေရဲ့လုပ်ငန်းစဉ်တွေကိုပိတ်ဆို့နေကြောင်း ကိုဗစ်ကပ်ရောဂါကြောင့်ပြည်သူတွေအားကိုးရမဲနေကြောင်းနိုင်ငံတကာနဲ့အိမ်နီးချင်းနိုင်ငံတွေကကပ်ရောဂါတိုက်ဖျက်ရေးအတွက်ကူညီလာဖို့ကြိုးစားတင်ကြောင်းဒီလိုအကူအညီတွေဆက်ပေးဖို့နဲ့ KIO အနေနဲ့ပူးပေါင်းသွားမှာဖြစ်ကြောင်းဆိုတာတွေပါဝင်ပါတယ်။ KIO ရဲ့ကြေညာချက်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့သဘောထားကိုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထောင်ကအခုလိုပြောဆိုပါတယ်။
ဒီတိုင်းသားအောင်ဆက်နေတဲ့ဖွဲ့စည်းတဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့သဘောထားကတော့ဒီ NC ပါတိုင်းအောင်ရဖို့ညီညာရေးကိုဒါအများအားဒါလက်ခံကြိုးစားရရှိပါတယ်ဒီပြည်ညာပြည်နယ်ပတ်သက်ပြီးကျွန်တော်တို့အင်ဂျင်နီယာတော်နေရာတော့အကောင်းမြင်သဘောထားပဲရှိပါတယ
်တစ်ဆက်တည်းမှာပဲတက်မတော်နေနဲ့တိုင်းသားလက်တကိုင်အဖွဲ့တွေနဲ့ပြစ်ခတ်ရဆက်ပေးတာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ရှေ့လုပ်ငန်းစဉ်နဲ့ဥတီချက်ပါအချက်တွေအတိုင်းထာဝရညီညာရေးရဖို့ NCA စာချုပ်အတိုင်းဆောင်ရွက်နေကြောင်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုတိုင်းသားလက်တကိုင်နယ်မြေတွေမှာပါဆောင်ရွက်တော့မှာဖြစ်ကြောင်းပြောဆိုပါတယ်KIA ကချင်းလက်နက်အဖွဲ့ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးမထားသေးဘဲ bilateral ကနှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့အချိန်မှာ COVID-19 ကပ်ရောဂါဖြစ်ပေါ်တာနဲ့စစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်နေကြတာဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်တွေနဲ့ KIA အကြမ်းမှာကချင်းပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းမြောက်ပိုင်းဒေသတွေမှာပါတိုက်ပွဲတွေဖြစ်နေခဲ့ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြသွားတာပါခင်ဗျာ။အခုတခါတော့ရခိုင်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်မှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးနောက်ရခိုင်ကမြို့နယ်တချို့မှာမြန်မာဆက်အနာပိုင်းတွေဘက်ကလူညုံရေးတင်းကျပ်စစ်ဆေးတာတွေနဲ့လက်နက်ကြီးနဲ့ပစ်ပြီးတော့လေ့ကျင့်နေတာတွေလှုပ်ဆောင်ခဲ့တာကြောင့်ရခိုင်ဒေသမှာစစ်ပွဲတွေပြန်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေပါတယ်ဒီအကြောင်းကိုငင်းညံကတင်ပြထားပါတယ
်ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်ပိုင်းကြောက်ဖြူမြို့နယ်မှာ AA နဲ့ဆက်ဆက်သူတွေကိုအကြောင်းကြားပေးဖို့နဲ့ AA အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုရက်ွက်တွေမှာကတ်ထားတာတွေ့ရင်သတင်းပေးဖို့တပ်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုထားတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖိုးဆန်ကပြောပါတယ
်အုပ်ချုပ်ရေးမှုဟာတဲ့ကိစ္စတော့အရင်ကိုပြည်နယ်ပတ်သက်လို့အေးရနေရင်သူတို့လက်ကျန်စာတွေပညာရှက်တွေထုတ်တယ်အဲ့ဒီဥစ္စာတွေကိုရှုံရွက်တွေမှာစာတွေလိုက်ပြီးကတ်ထားတယ်ဆိုတော့ဥစ္စာတွေကိုတွေ့လို့ရှိရင်အကျုံးကြောပေးရမယ်အတူတူကတ်လေးဆိုတော့ဥစ္စာတွေကိုခင်ဗျားတို့သိပေးရမယ်ဆိုပြီးအဲ့လိုပြောတာရှိတယ်နောက်ပြီးရင်အင်းနဲ့ပတ်သက်လို့ဆိုတဲ့လူတွေရှိလို့ရှိရင်ခင်ဗျားတို့ပတ်သင်းပေးရမယ်ဆိုပြီးအဲ့လိုသူတို့ကိုအကျုံးကြောပေးဖို့အတွက်မှာတယ်လို့အဲ့လို
ဒါအပြင်ကြောက်ဖြူမြို့နယ်အပါအဝင်မြို့နယ်တချို့မှာလည်းရဲနဲ့စစ်တပ်ပူးပေါင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေကလမ်းတော်လမ်းလာတွေကိုစစ်ဆေးနေတာတွေရှိသလိုကျေးရွာအတွင်းစစ်ကြောင်းတွေဝင်ထွက်သွားလာတာတွေလည်းရှိနေတာပါဒါအပြင်စစ်တွေပောက်တော့ရသေးတောင်နဲ့ပုံနဲ့ကျွန်းမြို့နယ်တွေဘက်ကပင်လယ်ပြင်မှာလက်နက်ကြီးပြည့်လေးကျင်တာတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတယ်လို့ဦးဖိုးဆန်ကပြောပါတယ
်ကျွန်တော်တို့ကတော့စစ်ပွဲဖြစ်တာကိုတော့မလိုလားဘူးအများပြည်သူကဒါပေမဲ့ဒီငင်းချမ်းချမ်းနဲ့ဒီအဲ့တော့ဒီနိုင်ငံရေးကိစ္စကိုအစိုးရနဲ့အဲ့ဒါဟိုဘက်ကတော့အဲ့ဒါကလိုချင်တဲ့ကိစ္စကလေးပဲသူတို့အဲ့ကြသူတို့ဆွေးနွေးသူရဖက်ကလေးဒီလိုလိုချင်ပြီးနိုင်တယ်လို့ရင်တော့အကောင့်ဆုံးတည်ဆောက်နိုင်ရတော့အကောင့်ဆုံးဖြစ်မယ်လို့တော့ထင်ပါတယ်ဒီဖြစ်တာကတော့မကောင်းပါဘူးလေဒါလေသူသူအများကြီးပြည်ပြည်နာတယ်ဟိုမြောက်ဒီစာရင်းရှိတာကတော့ဒီလူစုပဲဖြစ်တယ်ဆိုတာကိုတော့ကျွန်တော်တို့ကလက်တွေ့ပဲဘယ်တဲ့တပြင်းနေတူပါလိမ့်မယ်အခါမှာဖြစ်တော့တဲ့ဥစ္စာမှာဒီလူစုကတော်တော်ကိုမြင်လာတာကိုဟိုတက်ကြည့်ကျင်းရရှိဖြစ်တဲ့အတွက်အဲ့လိုဖြစ်ချစ်တာကိုတော့မကုန်ဘူးလို့တော့မြင်ပါတယ
်ရခိုင်ပြည်နယ်အတွင်းတိုက်အင်အားတိုးချဲ့တာတွေရှိတယ်လို့ဒေသခံတွေကပြောဆိုနေကြပေမဲ့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ညင်းပါတယ်ရခိုင်ပြည်နယ်အတွင်း AA ရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာအေအေကတရားစီရင်ရေးလှုပ်ဆောင်နေတာရှိသလိုတဖက်မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာနဲ့အေအေအဖွဲ့နဲ့ဆက်ဆက်သူတွေကိုသတင်းပေးဖို့ပြောဆိုထားတာပါအခုလိုတက်တဲ့အေအေအဖွဲ့အကြားရခိုင်ပြည်နယ်အတွင်းအားပြိုင်မှုတွေကြောင့်စစ်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
လူလူမိတ်ဆွေရုပ်တံအစီအစဉ်မှာ VO ရဲ့ထုတ်လွှင့်ချက်တွေကိုရှုစားနိုင်ပါတယ်ခင်ဗျာအခုတခါတော့မင်းကင်းဘက်ကအကြောင်းကိုလည်းတင်ပြခြင်းပါတယ်ဇူလိုင်လကမင်းကင်းမှာစစ်ကောင်စီတပ်ကဖမ်းဆီးသွားတဲ့မင်းကင်း PDF တပ်ဖွဲ့ဝင်50ကျော်ရဲ့မိသားစုဝင်တချို့ဟာသူတို့ကိုယ်တိုင်ကလုံခြုံရေးအရထွက်ပြေးနေရတာကြောင့်ဖမ်းဆီးခံထားရသူတွေကိုထောင်ဝင်းစားသွားမတွေ့ရဲပဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်
။မင်းကင်းမြို့နယ်တောင်ဖြူရွာမှာလွန်ခဲ့တဲ့ဇူလိုင်လ28ရက်နေ့ကမင်းကင်း PDF အဖွဲ့ဝင်50ကျော်ကိုပြူစောတိအဖွဲ့ဝင်လို့ဆိုသူတွေကဝိုင်းဖမ်းပြီးတော့စစ်တပ်လက်ထက်လွှဲပေးခဲ့တာပါ။အဲ့ဒီရွာမှာပြူစောတိအဖွဲ့ဝင်တွေလို့ဆိုသူတွေစီရေးလေ့ကျင့်နေတဲ့အကြောင်းမင်းကင်း PDF အဖွဲ့ကတင်ရလို့ဆိုပြီးတွားထောက်လာတဲ့အချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အဖမ်းခံလိုက်ကြရတာလို့မင်းကင်း PDF အဖွဲ့ကောင်ဆောင်သူက VOA ကိုပြောဆိုထားပါတယ်။တောင်ဖြူရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကြမ်းဖက်တောင်ကျန်သူအလောင်းတုံးလောင်းအရှင်53ကိုတူမီတနအလဲ50နဲ့အတူအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွအတင်းထုတ်ပြန်ခဲ့ပါတယ်။အဖမ်းခံရတဲ့မင်းကင်း PDF တပ်ဖွဲ့ဝင်တွေထက်ကအယောက်30ကျော်ကိုစကိုင်းတိုင်းကလေးမြို့မှာရှိတဲ့မော်လိုက်ကလေးအချင်းထောင်ကိုပို့ဆောင်ထားပြီးတော့ကျန်တဲ့သူတွေစစ်ဆေးရုံမှာစေကူတမှုခံယူနေတဲ့အကြောင်းသိရတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။အဖမ်းခံရတဲ့တားဖြစ်သူကိုထောင်ဝင်စာတွေ့ခြင်းပေမဲ့မိသားစုဝင်တွေကိုရင်ကထွက်ပြေးပုန်းရှောင်နေရတာကြောင့်သွားမတွေ့ရဲပဲနဲ့အဝေးကနေစိတ်ပူနေရတယ်လို့အဖမ်းခံထားသူရဲ့မိသားစုဝင်တူက VOA ကိုပြောပါတယ်
။မော်လိုက်ကိုပို့လိုက်တယ်လို့တော့ကြားလာချင်းကျမသားများအရင်ဆုံးကိုပို့တယ်တဲ့ကျမသားတို့အများလည်းကျမတို့ကလည်းဒဏ်ရာတွေပါတယ်ကိုလည်းကိုလည်းမမြင်ဘူးချင်းသူတို့ကမတရားနှိပ်စက်ပြီးတော့မှပို့တာဆိုတော့ဒဏ်ရာတွေကိုလက်ကျိုးတဲ့လူနဲ့အနဲ့လူတော့သတင်းတွေရတယ်ချင်းဒါပဲလေကိုရင်ကတော့ဘယ်သူမှတွေ့လို့မရဘူးချင်းသွားတွေ့ခြင်းနဲ့ရှင်ကျမသားလေးကိုလည်းစိုးရင်နဲ့ပတ်ဆံလေးတွေပါလေးတွေနဲ့ပို့ခြင်းနဲ့ထမ်းမှန်လာလဲသွားတွေ့ခြင်းနဲ့ရှင်အဲ့ဒါကိုမှကျမတို့ကလာမသွားရဲလို့ပဲအခုမသွားရတာရှင်ကျမတို့အထွက်ကြီးတိတ်ဆောင်နေရတာရှင်တော့လည်းမှပဲနေရတာရှင
်အဖမ်းခံရသူနောက်သူရဲ့မိသားစုဝင်ကလည်းထောင်ဝင်းစားသွားတွေ့ရင်နဲ့အဖမ်းခံရမှာကိုစိုးရင်နဲ့လို့ပြောပါလေ
လောလောဆယ်တော့တွေ့လို့မရသေးတဲ့အတွက်ဘယ်သူမှလည်းသွားတွေ့ရတာမျိုးလည်းမရှိသေးဘူးကြတွေ့လို့ရှိလို့ရှိရင်ပေါ့မိသားစုတွေကဆွဲစီမှာမျိုးတွေပေါ့လေဒီအခွဲဒီကဒါမျိုးတွေလုံရင်ပေါ့ဒီမိသားစုတွေကအကျိုးဆက်ခံစားရတဲ့အခု message မျိုးတွေပေါ့ဒီမိသားစုတွေကမှဒီသူတွေကိုအလိုမျိုးတွေအတိရောက်သွားမှအဲ့လိုတွေဆိုရင်လည်း
စစ်ကြောရေးမှာဒဏ်ရာရရှိသူနဲ့ COVID positive ဖြစ်တဲ့သူတွေကိုစစ်ဆေးရုံမှာဆေးကုသပေးနေတဲ့အကြောင်းကြားသိရတယ်လို့လည်းဆက်ပြောပါတယ်
ကျားတဲ့တင်းလေရတော့အခုကပိုဆက်တက်ကလည်း9ရောက်တွေ့ရပေါ့နောက်ပြီးတော့ကျတော့အခုပြောတဲ့ကျိုးတုတ်တဲ့တန်ရာတွေကလက်သေးပါတွေပုံလုံးမှုစိတ်ကလေးရတာလည်း9ရောက်အဖွဲရှိတယ်ပေါ့ကျမကြီးကောင်းတဲ့လူတွေကတော့အခုပြောတဲ့မော်လိုက်ကလေးအချုပ်ထောင်လေးကိုရောက်သွားပြီအဲ့လိုတွေတင်းနေရတာပေါ့
စစ်တပ်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဖမ်းခံထားသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာမှမပြောဘဲသူတို့ကိုဥပဒေအရအရေးယူသွားမယ်လို့ပဲပြောပါတယ
်လက်ရှိအခြေအနေကတော့ကျွန်တော်တို့ဖြစ်စင်းနေတာရှိပါတယ်ဗျာအစိမ်းနေတဲ့ရှိတယ်ကျွန်တော်တို့ဟွာလည်းဥရင်းနဲ့အညီပဲဆောင်ရွက်ပေးပါမယ်
။တောင်ဖြူရွာဖြစ်စဉ်မှာစစ်ကောင်စီဘက်ကအလောင်း၃လုံးနဲ့53ဦးအရှင်ဖမ်းမိခဲ့ကြောင်းထုတ်ပြန်ပေမဲ့အမှန်တကယ်အဖမ်းခံရသူက58ဦးဖြစ်တယ်လို့ PDF ဘက်ကပြောပါတယ်။ဖမ်းဆီးခံရသူတွေဟာအသက်18နှစ်ကနေ50အရွယ်ထိဖြစ်ပြီးလူငယ်တက္ကသိုလ်ကျောင်းသားတွေအများစုပါဝင်ပါတယ်။လက်ရှိမှာ48ဦးသာအသက်ရှင်လျက်ရှိပြီးတော့ PDF ကောင်းဆောင်လို့ယူဆရသူ9ဦးအသက်ခံရတဲ့အကြောင်းမိသားစုဝင်တွေပြောဆိုထားပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။
နန်းလောင်ပြောပြသွားတော့ပါခင်ဗျာအခုတခါတင်ပြခြင်းတာကတော့ဒီစကိုင်းတိုင်းချောင်းမြို့နယ်တ
တော့ကြောင့်လေးကြေးရွာမှာရက်ဖက်ကားတွေပရာဟိတကားတွေကိုအသုံးပြုပြီးတော့စစ်ကောင်စီတပ်တွေကရွာမှာရှိတဲ့ရွာသားလေးဦးကိုဝင်ရောက်ဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ငွေကြေးတွေကိုလည်းတင်းစီသွားခဲ့တယ်လို့ဆိုပါတယ်။ဖီယိုရဲ့သတင်းတော့မအေးမာကသတင်းပေးပို့ထားပါပါ။စကိုင်းတိုင်းချောင်းမြို့နယ်တော့ကြောင့်လေးကြေးရွာကို
စစ်ကောင်စီတပ်တွေကပရဟိတလူမှုရေးအသင်းကားတွေနဲ့ဝင်ရောက်လာပြီးရွာသားတွေကိုလာရောက်ဖမ်းဆီးပြီးရိုက်နှက်တာအပြင်ငွေကြေးတွေကိုယူသွားတယ်ဆိုပြီးစကိုင်းတိုင်းအမြင့်တိုက်နယ်ရဲ့တပိတ်ကောင်းဆောင်ကိုဖြိုးဝေကအခုလိုပြောပြပါဗျ။အနည်းကညနေ၃နာရီခွဲလောက်ဖြစ်နေရဲ့။ဟုတ်ကဲ့။ဟိုပါပေါ့စစ်ကောင်စီတပ်တွေကဒီတော်ကြောင်လေးကြီးကဝင်လာတယ်။သူတို့ကဖုန်ကြီးကြောင်ကားတွေလည်းတုံး ထောက်ပြီးတော့ဟိုပေါ့နော်ပထမဆုံးရွာအဝင်ကဝင်းရဆိုင်ဝင်တယ်ရွာဝင်မှာကိုင်းရဆိုင်ဥစီမဲ့ဆိုတဲ့လူကိုတည်သလားဆိုပြီးတော့မေးတယ်အဲ့ဒါနဲ့ကိုင်းရဆိုင်ပိုင်ရှင်ကပေါ့နော်ကိုင်းရဆိုတဲ့ကိုင်းရဆိုင်ပိုင်ရှင်ကမတည်ဘူးလို့ပြောတယ်အတော်သူတို့လင်ရမလားဆိုပြီးတော့ကိုင်းရဆိုင်လူနောက်ပြန်ပေါ့လက်ထိတ်ခတ်လိုက်တယ်လက်ထိတ်ခတ်ပြီးတော့နန်တုတ်တင်နဲ့ပြေးလ
ตัวนี้ก็ตัวเลี้ยงง่ายจุดเดียวคือจุดนี้ตัวเปล่าอย่างสิการีเนี่ยมาเว้นไว้เนี่ยโอ้โหว่าบอกนายการีคือพงยองการีเนี่ยเว้นอะไรก็ลูกเรียนเลี้ยงง่ายมีตัวเราพามาจุดที่จุดเดียวไม่ได้เว้นเนี่ยโอ้โหที่ได้เชื่อเรื่องปีจ้าเด็กกว่าตัวเก็บอะไรเนี่ยแต่เป็นเสียงสิ่งที่ฮะตัวเราชาลีเนี่ยกูไม่ดูได้ด้วยยามาพิจูปันสิตัวเกเรลูเล่กูพิวเวก้าตัวเปล่าอะไรตัวถ้าต้องอยากพังแข็งเลยอันนั้นต้องท้องอ่ะไอ้แม่อินเดียมา กูมาดูได้ด้วยยามาพิจูปีเดน่าพิวบ่เนาะปีเดน่าพิวก็อันนั้นสั่งงานเนี่ยกูบีดีเอทเฮมาสูบีโร่ตัวพัฒนาประเทศดีจังประเทศพิมพ์มุ่งจังลุ่มเทมาเลยปีดีเอเนี่ยว่าลูกเดชุดอันนั้นดูกูลาชาเลยกูมาดูได้ด้วยยามาอุปนิสัยเลยเนาะท่านตัวบีโร่กูเนี่ยลาเล่เลยว่าเบียวตัวเลยท่านแข่งเลยอีเดน่าพิวอยากกูว่าเนี่ยบีดีเอเตรียมมาหอบบ้างอย่างแต่ก็เราแต่เรื่องเจ้าชายมุ่งจังแข่งเลยตัวจะน้องยามาเนี่ยตัวยามาเขาแข่งตัวเลย
พันธุ์สิขนาดใหญ่ไม่อีแต่หน้าผิวมีตาสุกอารมณ์ตัวหาตั้งตัวมีตาสุขเพียบสิ่งของสิ่งก็สุดสวยละมั่งมันจะลาพันธุ์ใหญ่มาต้องยาเรตัวนี้ละจะไม่มีใครเรตัวนี่มาพิจารณาพันธุ์สิตัวบีเช้าเย็นก็มาเช้านอนทารีตัวเดียวจะเปลี่ยนไปเลยสิ่งของสิ่งที่ฮะตัวเจ้าเลี้ยงอย่างนี้เนี่ยอันนี้ใจเนี่ยจะไปก้าวหน้าพิจารณาตัวเองเลยวันนี้ชาวพิรามิวรีลูกเขยราชิจังสิ่งของสิ่งก็ตัวก็ไล่หลังชาวพิรามิวรีตั้งเช้าเนี่ยเลยกู
ီး PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကလူတွေဖြစ်ဆွဆွဲတာတွေရှိတယ်ဆိုပြီးဒေသခံတွေကပြောပါတယ်စစ်ကောင်စီအုပ်ချုပ်တဲ့ကာလအတွင်းမှာလူ1000ကျော်တပ်ဖြတ်ခံရပြီးလူ9000ကျော်ကတော့အကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကလည်းပြောဆိုထားပါတယ်ရှင်
မေးမရဲ့သတင်းပေးပို့ချက်ဖြစ်ပါလေခင်ဗျာမကြခင်မှာဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့အားကစားအပတ်စဉ်အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ
်ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျတို့ဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါလိမ့်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါလိမ့်။အ အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ရှင်တို့ soundcloud.com/voabemis ဖြစ်ပါရင် VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ မြန်မာစံတော်ချိန်မနေ့6:00ကျော်ပြီ VOA American တန်ကကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 90 kHz 1.1 kHz 1.2 kHz 1.3 kHz 1.5 kHz 1.8 kHz 1.9 kHz 1.10 kHz 1.11 kHz 1.12 kHz 1.13 kHz 1.14 kHz 1.15 kHz 1.16 kHz 1.17 kHz 1.18 kHz 1.19 kHz 1.20 kHz 1.21 kHz 1.22 kHz 1.23 kHz 1.24 kHz 1.25 kHz 1.26 kHz 1.27 kHz 1.28 kHz 1.29 kHz 1.30 kHz 1.31 kHz 1.32 kHz 1.33 kHz 1.34 kHz 1.35 kHz 1.36 kHz 1.37 kHz 1.38 kHz 1.39 kHz 1.40 kHz 1.41 kHz 1.42 kHz 1.43 kHz 1.44 kHz 1.45 kHz 1.46 kHz 1.47 kHz 1.48 kHz 1.49 kHz 1.50 kH ဟာနှောင်းရှိတဲ့ခြေခံဥတွေကိုလည်းချက်ပိန်းလိုက်ပါပြီဆိုပြီးတော့ကြေညာသွားတာရှိတယ်အဲ့တော့ကြေညာသွားလို့ရှင်ဒါကတော့နော်တရေရပါဆိုတဲ့အခါကျတော့ဒီတိုင်းသားလည်းနိုင်ငံဖွဲ့စည်းတွေကလည်းရေးထားတဲ့ဒီဖက်သွဲအခြေခံဥတွေတစ်ခုရှိတယ်မြန်မာရေးတုံးသက်သူတီဘောဦးရဲထွန်းပါခင်ဗျာနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းပေးဖို့ချက်တစ်ပုဒ်ကိုတင်ပြကြပါမယ် ပြည်ဝင်မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်ရဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထိုင်တို့ကိုပဟန်ရဲစခန်းမှာချုပ်ရဲရမန်ယူထားတယ်လို့ရှင်းနေတွေကပြောပါတယ်။ပီတာစုဝင်နေနဲ့တော့အခုချိန်ထိတွေ့ခွင့်မပေးသေးပါဘူး။ဒီချိန်နဲ့ပတ်သက်ပြီးရန်ကုန်လာတဲ့သတင်းကိုတော့မတ်ခင်ဖြူတွေးပြောပြမှာဖြစ်ပါတယ်။ပဟန်မြို့နယ်ရွှေကုံရိတ်မှုအေရာတိုက်ခန်
ဆိုတိုင်းတော့ငါမသိခဲ့ရပဲဒီကနေ့မှမှအကျိုးဆောင်ရှင်းနေဥက္ကမောင်ကြီးရဲ့ပြောဆိုချက်အရာသိရတာဖြစ်ပါတယ်အဲဦးစီးသူအောင်မြင်ရောနှစ်ယောက်လုံးကတော့အခုကစစ်ကြောရေးကနေဒီဟိုဘောကျွန်တော်တို့ဗဟန်းမြို့မှာရဲစခန်းမှာရောက်ပြီးလို့ပြောပါတယ်အဲဗဟန်းရဲစခန်းမှာစစ်စီးပြီးအခုပြောင်းနေပေါ့နော်အခုစစ်စီးနေတဲ့ကာလဖြစ်တဲ့အတွက်ချုပ်ရံကဆန်းကားရတော်ညီသားပါတယ်နော်မင်းကငါကကြီးနဲ
ဒီကိုဗစ်19ရောဂါကျွေးတဲ့အဝယ်အမြင်နဲ့ပြပပုတ်ကိုစိတ်ပါဝင်တယ်လို့မှတ်စုံမှာမသိဘူးချုပ်မှန်ပြီးဆုံးသွားတဲ့ဒီဂျိုးတွေနဲ့မိမာတော့လိုအပ်တဲ့စိတ်ညီလုံငန်းတွေဖြစ်ဖြစ်ပါဝင်နေတာလို့ခဏချင်းနေတဲ့ဆုံးရတော့ဒါတော့ဆောင်ရွက်ရမယ်ဒီကနေ့ပြပါပါဒီဝေးမြန်မာပိုင်းရဲ့စောင်းပါရှင်ဦးစီးသူအမြင့်ဟာ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖျူရီတင်းဌာနနဲ့ဖရန်တီယာမြန်မာတင်းဌာနတွေကိုတက်မတော်နဲ့အင်ဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်ပါတွေရေးသားပေးပို့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကမကြသေးခင်ကပဲသတင်းထုတ်ပြန်ထားပါတယ်။ပြည်သူ့စစ်ဝင်တွေသူနဲ့တွေ့ခွင့်ရရင်လည်းလက်ရှိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကော
ဒီတိုင်းမိမတင်တယ်ကြာဒီတိုင်းမိမတင်တယ်ကျွန်တော်လည်းပို့မတင်ဟွာခိမ့်သိမ့်ထားတာတော့ခိမ့်သိမ့်ထားတာပဲအဲကျွန်တော်ပြောနိုင်တာတော့ဥရင်းနဲ့အညီပဲဆက်လုပ်မယ်လို့အဲကျွန်တော်ပြောနိုင်ပါတယ်အဲတော့သူတို့ရင်ကတန်းကျွန်တော်တို့ဒီငါးရငါးနဲ့ဟွာဘာလို့ခင်လို့ဟိုထုတ်ပြန်နေထဲမှာလဲပါပါတယ်ငါးရငါးနဲ့တရားဆွဲထားတာမျိုးရှိတယ်အဲသူထုတ်ပြန်ထားပြီးတာပေါ့နော်ထုတ်ပြန်ထားပ
ဒီကနေ့ကျန်ဟိုချမှတ်ပြီးရေလို့ဒါမဟုတ်လေဒီလိုဟိုတရားရုံးထုတ်တဲ့အခါတို့ဒါရဲ့တော့အတုဟိုစီမင်းစည်းကမ်းတွေတိုင်းဖြစ်လာပါလိမ့်မယ်ဗျ။ဗီယူအေမြန်မာပိုင်းဌာနမှဦးတန်းလွင်ကျွန်တော်ကတော့ဗီယူအေအတွက်ဦးစီးသူအောင်မြင်ရေးသားပေးဖို့တဲ့သတင်းဆောင်မာရီဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီးဗီယူအေကိုသတင်းဆောင်မာရေးသားပေးဖို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖန်နေဆ
ပြည်သူတွေကြားအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောဆိုခဲ့ပြီးဦးစီးသူအောင်မြင့်ကိုအများဆုံးပြန်လုပ်ပေးဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းသတင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါတယ်။အခုအချိန်ထိတော့သတင်းသမ Aguru now check Pansy Tainting Relation is a preparation.
Making Pudre, Jobadora Pibarekna, Aguro, Bassin, Season A, Leo Lavavi, Yama Yi Tonga Cheba, Yamanangama, Sianasian Senate, Taipia Yene, do Federal Biranzu, Bissau Yego Bar, Possong Dome, Luke, Johnny Bare, CRBH got Jay Jogelava. Let me Pelauti, Pilane Madele, Yamananga Yi Tonga do. We tone ujo zanaru soon we don't that tajavare kmya.
Federal Bianzu Pussy is Federal Tamra Pussy to that CRPH to Jordanu. Aina re to the great Aina Lenaka in Azuriga. I let you get seven yelling mad or you saw a lakna.
General Nangama, ye did it. Diana. နဲ့ကိုင်းလေတိုင်းလားနိုင်ငံရေးပါတီတွေပေါ့နော်အဲ့ဒီအဲ့ဒါကိုစီယုံဖို့အတွက်ကျွန်တော်တို့ CRBH ကပေါ့နော်လူတိုင်းညီညွတ်ရေးအစိုးရဆိုတဲ့ပုံစံမျိုးသွားမယ်လို့ပြောထားတာလည်းရှိတယ်အဲဒီအစိုးရတရားဆိုတာဟာတတ်မရှိဘဲနဲ့သူ့အာဏာဟာဒီမဒီနေနိုင်ဘူးသူ့အာဏာကိုမထိန်းသိမ်းနိုင်ဘူးပေါ့နော်အဲ့ဒါလို့ဒီယူဆတွေအောက်မှာဒီတိုင်းလားလက်နက်ကိုင်အဖွဲ့အစည်းတွေကိုသူ့ပဲပေါ့စ
အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းရေးဆိုတဲ့နေရာမှာဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးဆိုတာတဲ့ဒါဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ဟာကတော့နိုင်ငံရေးအဖြစ် political unity ပို့ပြီးတော့ရရှိစေမယ့်ကိစ္စလို့ဆိုရင်ပါမလားခင်ဗျာဖက်ဒရယ်တပ်မတော်တော်ကလက်တွေ့ကြပြီးထိရောက်နိုင်တဲ့ကိစ္စလောလောဆယ်ဖြစ်လာနိုင်ပါမလားအဲ့ဒါလည်းမေးစရာရှိမယ်ထင်ပါတယ
်လက်တွေ့မှာအဲ့ဒီဟာတွေကအောင်မြင်လားနိုင်သလားမအောင်မြင်နိုင်ဘူးလားဆိုတာကတော့ကိုင်းလာနဲ့ကိုင်းအဖွဲ့အစည်းတွေကအဓိက energy တွတ်တော်ကိုယ်တိုင်တွေပါဝင်တဲ့ CRPH နဲ့အခုဒီဥဆောင်နေကြတဲ့ပုံကိုယ်တွေအပေါ်မှာဒီဘလောက်အယုံကြည်ရှိတယ်လဲနောက်ဘလို့ဒီအရာတွေသူတို့အကောင့်ထဲပေါ်နိုင်ပါမလားအဆိုတဲ့ဥစ္စာအပေါ်မှာတော့အများကြီးတည်လိမ့်မယ်နောက်တစ်ခုကအဲ့ဒီသက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်းအဖွဲ့အစည်းတွေရဲ့တဖွဲ့ချင်းရဲ့အခြေအနေကလည်းအများကြီးစကားပြောလိမ့်မယ်လို့ထင်တယ်
ပြီးခဲ့တဲ့2008ဖွဲ့စည်းပုံနဲ့စတင်လာတဲ့ကာလအတွင်းမှာဥသိမ်းစိန်ဥဆောင်တဲ့အစိုးရနောက်ဒုတိယအမျိုးသားဒီမိုကရေစီဖွဲ့ဥဆောင်တဲ့အစိုးရဆူရ10နှစ်လွန်မြောက်ခဲ့ပြီဖြစ်ပါတယ်။အဲဒီ10နှစ်တာအတွင်းမှာဖွဲ့စည်းပုံကိုဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးဖြစ်အောင်အဲဒီဟာနဲ့နှိစအောင်ကျူပန်ခဲ့ကြတာဟာအကြောင်းမျိုးမျိုးနဲ့မအောင်မြင်ခဲ့ပါဘူး။ဆိုတော့ဒီကိစ္စမှာရောအောင်မြင်လာနိုင်မဲ့အလားအလာရှိပါသလား
။ဟုတ်ကဲ့အခုအခါမှာတော့သူတို့ကဟိုစဉ်းစားကြရရှိတာနံပါတ်1ဒီလိုပြောလိုက်တဲ့เนาะဒီ CRPH ကနေပြောလိုက်တဲ့ကိစ္စဟာအဓိကခေါင်းဆောင်တွေဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဦးဝင်းမြင့်တို့ရဲ့သဘောထားပါရဲ့လားเนาะဦးဝင်းမြင့်တို့ဒေါက်တာဇော်မြင့်မောင်တို့ပေါ့လေဒီပုဂ္ဂိုလ်တွေကအခုကအကျုံအောင်ခံနေရတဲ့အခါကျတော့လွတ်လွတ်လပ်လပ်မရှိတော့သိကြတယ်သူတို့သဘောထားတော့ပါမှာမဟုတ်ဘူးအဲ့လိုဆိုလို့ရှိရင်ဒီပြညာချက်ဒီထုတ်ပြန်ချက်ဟာဘလောက်အာမခံချက်ရှိမှာလဲတကယ်လို့ဒီကောင်းဆောင်တွေလွတ်လာလို့ရှိရင်ဒီထုတ်ပြန်ချက်ဒီသဘောထားပြောင်းသွားနိုင်သလားဆိုတာတစ်ချက်ပေါ့ဗျာနောက်တစ်ချက်ကအခုသူတို့ဒီပြညာလိုက်တဲ့အခါမှာ2008အခြေခံဥပဒေကိုလည်းချက်သိမ်းလိုက်ပါပြီဆိုပြီးတော့ပြညာသွားတာရှိတယ်အဲ့တော့ပြညာသွားလို့ရှိရင်ဒါကတော့အသိရရတော့မှာပေါ့နော်အသိရရမှာဆိုတဲ့အခါကျတော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလည်းဒီရေးထားတဲ့ဒီဖက်ဒရယ်အခြေခံဥပဒေတစ်ခုရှိတယ်အဲ့ဒါကြီးကိုလည်းသူကချက်ချင်းအတည်ပြုဖို့ကမဖြစ်နိုင်သေးတဲ့အခါကျတော့အဲ့ဒီအခြေခံပုံမှာဒါကိုဆွေးနွေးမယ်ဆိုတော့သဘောပေါ့လမ်းဖွင့်ပေးထားတဲ့သဘောတော့ရှိတာပေါ့
ဒီ NLD ရဲ့ခေါင်းဆောင်တွေရဲ့သဘောထားပါရဲ့လားဘာညာဆိုတာကိုစဉ်းစားကြရရှိမယ်လို့ဆိုတော့အဲ့ခေါင်းဆောင်ပိုင်းအပြောင်းအလဲကိုလည်းပဲတချို့ကမျှော်မှန်းပြီးတော့ပြောကြတယ်အခုဖြစ်လာတဲ့ကိစ္စမှာလူငယ်တွေမျိုးဆက်တဲ့လူငယ်တွေကအများကြီးသူကအင်မတန်တက်ကြွတယ်ခြေရန်ကပါဝင်ရတယ်ဆိုတော့ဒီလူငယ်တွေရဲ့သဘောထားကရောအဲဒီကောင်းဆောင်နဲ့ဆက်လူထမ်းများကြပါရောမလားသူတို့ရဲ့စိတ်ထဲမှာရောဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောထားတိုင်းရင်းသားတွေအလုံးတန်းတူဖြစ်ကြမယ်လူတိုင်းတိုင်းရင်းသားမကဘူးဘာသာမကြားလူမျိုးမကြားတန်းတူဖြစ်ရမယ်ဆိုတော့ယူဆပိုပြီးတော့ရှိရဲ့မျိုးဆက်တွေပေါ်ထွန်းလာပြီးကောင်းဆောင်မှုလည်းပဲအဲဒီမျိုးဆက်ဖက်ကိုပြောင်းသွားလိမ့်မယ်လို့ခေါ်မျှော်လင့်နိုင်ကြအောင်ရှိပါလား
အဲ့ဒီလိုကတော့မျောလင့်နိုင်ပါတယ်အခုဟို ကတနာကြီးမမဖြစ်တဲ့အခါကျတော့ဟိုအထူးသဖြင့်တော့ဟိုမြို့နေလူတန်းစားပေါ့နော်မြို့နေမမပေါ့လူမျိုးအရာပြောမယ်ဆိုရင်ဗမာအများစုကဖက်ဒရယ်ဆိုတာကိုပို့ပြီးတော့စိတ်ဝင်စားလာပို့ပြီးတော့အဲဒီတိုင်းရင်းသားတွေရဲ့ခံစားချက်ကိုပို့ပြီးတော့သဘောပေါက်လာပို့ပြီးတော့စာနာနားလည်လာတယ်လို့ကျွန်တော်ကအဲ့လိုတော့ယူဆတယ်ဒါကြောင့်မလို့အရင်တော့ဖက်ဒရယ်ဆိုတဲ့ဥစ္စာကိုသိမ့်ဝင်စားဘူးမလိုပါဘူးဆိုပြီးတော့အထင်ကြီးတဲ့အဲဒီလူငယ်တွေကလည်းဖက်ဒရယ်ဆိုတာကိုစိတ်ဝင်စားလာတယ်တို့တိုင်းရင်းသားတွေအားလုံးစီလုံးညီညွတ်မှဒန်းတူအခွင့်အရေးရှိမှအာဆိုတော့အမြင်ယူဆတွေတော့အားကောင်းလာတာတော့အမှန်ပဲအဲသို့တော်လည်းဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေအနေနဲ့ကကြတော့ဟိုဒီလူငယ်တွေရဲ့အမြင်တွေပေါ့နော်အခု CRPH ဘာလို့ကပြောဆိုတင်ပြထားတဲ့ကိစ္စတွေကအာမခံချက်ရှိဖို့ဆိုတာကသူတို့ဒီလှုပ်ရှားနေတဲ့ဒီရေတော်ပုံကအောင်မြင်ဖို့လိုတာပေါ့နော်အောင်မြင်တယ်ဆိုလို့ရှိရင်တော့ဟုတ်ပြီသူတို့နဲ့ဆက်ပြီးစကားပြောမယ်သူတို့ပြောထားတဲ့ကြေညာထားတဲ့ဂရိကဝိတွေနဲ့အညီဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်တော့ဒါကဒီမျောလင်းချက်ရှိတာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘဲနဲ့ဒီအရေးတော်ပုံကကြာရှုံးသွားမယ်ဆိုလို့ရှိရင်ဒီတိုင်းသားတွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးလိုချင်တဲ့ဒီဖက်ဒရယ်စနစ်ကလည်းတခါလမ်းလွဲကိုသူတို့လိုက်သွားမိတယ်လို့နော်ဟိုဒီကျွန်တော်တို့မာမိတ်ဖွဲ့တာမာမိတ်ပူပေါင်းမှုမှာမှားသွားတဲ့ဆိုရဟာမျိုးလည်းဖြစ်သွားနိုင်တာပေါ့ဒါလည်းတို့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ
်အဲ့တော့ဒီဟာ CIPH ဥဆောင်တဲ့အခုရေတော်ပုံအောင်မြင်မှုဆိုတာကလည်းပဲအဲ့တိုင်းရင်းသားတွေရဲ့ယုံကြည်မှုပူပန်းပါဝင်မှုကလည်းပဲအဓိကနေရာရှိနေလို့ထင်ပါတယ်ဆိုတော့နှစ်ခုကအပြန်အလှန်ဖြစ်နေတယ်အဲ့လိုညီညွတ်မှုကိုရပ်နိုင်မဲ့သဘောတွေ့ရပါလား
မှန်ပါတယ်ဗျအဲ့ဒါတော့သိကြတာပေါ့လေဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းအသီးသီးကခုနကတို့ဒီဟိုပေါ့စိတ်ကူးထားတယ်လို့ဖက်ဒရယ်အာမီနော်ဖက်ဒရယ်တပ်မတော်ဆိုတဲ့ဟာမျိုးဖွဲ့စည်းပြီးညီညွတ်ညွတ်နဲ့အဲ့လိုတိုက်နိုင်တယ်ဆိုလို့ရှိရင်တော့ဒါမျောလင့်ထားတဲ့အတိုင်းဖြစ်လာနိုင်တာပေါ့သို့တော်လည်းကိုင်းသားလက်နဲ့ကိုင်းတပ်ဖွဲ့တွေမှာလည်းတစ်ဖွဲ့နဲ့တစ်ဖွဲ့ကသူတို့ရဲ့ဒီပဂရီအခြေအနေအရဒီအခု CRPH ရဲ့အဲနော်ဟိုဒေါ်လာပုံကန်နေတဲ့ပုံမှာရက်တီချက်ကမတူဘူးဖြစ်နေတယ်ဥပမာUWS လို့ဝါအဖွဲ့မျိုးဆိုလို့ရှိရင်တော့ဒီကိစ္စကသူတို့ချင်းချင်းအာဏာသိမ်းတဲ့ကိစ္စပဲသူတို့နဲ့မမဆိုင်ဘူးဆိုပြီးတော့အဲ့ဒါလိုပြောင်ပြောတာမျိုးရှိတယ်လို့ပေါ့နော် AA ဆိုလို့ရှိရင်လည်းဒါသူတို့ရဲ့အာဂျင်ဒါပေါ့နော်သူတို့ပါတီသူတို့တပ်မတော်ရဲ့အာဂျင်ဒါကတသက်ရှိတယ်ဒါကြောင့်အခု CDM တို့ဘာလို့နဲ့အဲကျွန်တော်တို့လုပ်ဖို့မလိုဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒါဒါနဲ့ပတ်သက်လို့ဟိုပါပေါ့ UWS ကမကပကိုပုံကန်ခဲ့တော့ကအခြေအနေလေးတရက်ကိုနည်းနည်းလေးပြောပြခြင်းနဲ့အဲဒီတော့ကသူတို့ပုံကန်ခဲ့တဲ့ကိစ္စတွေမှာသူတို့ဒီတတ်မှုတတ်သားတွေပေါ့နော်ဝတ်တတ်မှုတတ်သားတွေရဲ့ခံစားချက်ထဲမှာဘာတစ်ခုရေးကြည့်တဲ့အချက်တစ်ခုပါလဲဆိုငါတို့နေတဲ့ဝတ်ပြည်နယ်ဝတ်ဒေသကလွတ်မြောက်နေပြီပဲเนาะတဲ့ရန်သူတတ်မှာလည်းမရှိတော့ဘူးငါတို့ကဘာဖြစ်လို့တတိလုံးလွတ်မြောက်ရေးဆိုပြီးတော့ဆက်ပြီးတော့အသေးခံနေဖို့လိုသေးတယ်လေပေါ့နော်ဆိုတဲ့ဟာသူတို့အဲ့ဒီမှာကလေးကအဲ့အခြေခံစိတ်ဓာတ်ရှိရယ
်တင်တော်တခုစဉ်းစားတာပေါ့လေတိုင်းရင်းသားတွေထဲမှာပြည်ထောင်စုနဲ့ရင်းနှီးမှုအလန့်အဝေးဆုံးလူမျိုးဟာဝါလူဆိုကြည့်ပါလေဒီမြန်မာနိုင်ငံဖြစ်တဲ့နိုင်ငံရေးဖြစ်ပေါ်တူတဲမှုမှာဝါရီပါဝင်ခဲ့တဲ့အခန့်ကဏ္ဍအင်မတန်နှဲပါပါတယ်အဲဒီဘကပရိအဲဒီမှာသွားပြီးတော့ခြေကုပ်ယူခဲ့တဲ့အချိန်မှသာချင်းပေါ်တင်ပြလာရတာပါရုပ်စွာအဆုံးပြောရင်ပြည်ထောင်စုသားတွေလည်းပဲဝါအကြောင်းကိုစိတ်ကြောက်မသိရဘူးဆိုတော့ကဝါရီရဲ့အခန့်ကဏ္ဍကစီရင်ရတဲ့လွေးရင်ပေါ့လေနိုင်ငံရေး unity မှာဝါလောက်အရေးပါလို့လား
အဲသူတို့ဒီဝါနယ်ဟာငွားပြီးနိုင်ငံရေးနဲ့တော့နည်းနည်းသင်းကွာတယ်ဒါကြောင့်မလို့ဒီမှာဖြစ်နေတဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့လည်းခံစားချက်ကတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တော့မတူတာအမှန်ပဲသို့တော်လည်းဒီနေ့အချိန်မှာသူကအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတယ်1989ဘဂပပြိုကွဲပြီးကတည်းကတပ်မတော်နဲ့ဂျာမာလက်နက်ကိုင်တိုက်ပွဲတွေမဖြစ်ခဲ့တာကလည်းတပ်မတော်အတွက်ကနည်းနည်းသက်သာရာရနေတဲ့အနေထားတည့်ရလို့ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဒီမှာသုံးသပ်ချင်တာကတော့Federal ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့ကျောင်းသားတွေ88ဖြစ်ပြီးတော့တော်ရဲကိုရောက်လာကြတဲ့အခါမှာဒီလူငယ်တွေဟာပြည်မတဲ့က Federal ဆိုတာကိုပထမဆုံးနားလည်သဘောပေါက်ပြီးတော့အမှန်တကယ်ယုံကြည်လာတာဒီလူငယ်တွေပထမမျိုးဆက်ပဲဖြစ်တယ်လို့ပထမဆရာကပြောတယ်ဆိုတော့အခုဖြစ်လာတဲ့အရေးတော်ပုံမှာ လူငယ်တွေရဲ့ကြွေးကြော်လာတဲ့ကိစ္စဟာဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးခံယူချက်ရဲ့ဒုတိယလိုင်းတပိုးကြီးတစ်ခုလို့ဆိုရင်မှားမှာခင်ဗျ။အ
ဲဟုတ်မှားပါလေဗျ။အဲဒီဟာကတော့နိုင်ငံရေးအရာတော်တော်ကိုခရီးရောက်တဲ့ဒီလှုပ်ရှားမှုတစ်ခုလို့လည်းပြောနိုင်တာပေါ့နော်။တိုင်းသားတွေရဲ့အရေးကိစ္စတိုင်းသားတွေဒီကျွန်တော်တို့တိုက်ပွဲတွေကြားမှာအဖိနှိပ်အပြစ်ဒဏ်ခံရတဲ့ကိစ္စဒုက္ခရောက်ခဲ့တဲ့ဒီနှစ်ပေါင်း80ဒီပြည်တွင်းစစ်ကြီးရဲ့ဒဏ်ကိုဗမာတွေအများစုနေတဲ့ဒေသကလူငယ်တွေကအခုဟိုကောင်းကောင်းဟိုဟာပေါ့နားလည်ခံစားလာနိုင်တဲ့ကာလလို့ကျွန်တော်တို့ပြောလို့ရတယ်ဒါနဲ့တစ်ဆက်တည်းပဲဘာကြောင့်စစ်ပွဲတွေဖြစ်နေသလဲဆိုတော့ဒါဖက်ဒရယ်အခွင့်အရေးပေါ့နော်ဖက်ဒရယ်စနစ်အုပ်ချုပ်ရေးမရလို့ပဲဆိုတော့ပို့ပြီးတော့သဘောပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်
ဦးကျော်စံမှာဆွေးနွေးတင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ပြည်သူ့ကျန်းမာရေးကဏ္ဍကိုဒေါက်တာတန့်စော်ကပြောပြမှာပ
ါတတိယလိုင်းမှာ COVID-19 ကူးစက်ခံရတဲ့သူအများစုဟာအကြောင်းအမျိုးမျိုးကြောင့်ဆေးရုံစင်ကန်းကိုမတက်ရောက်နိုင်တော့ဘဲမိမိအိမ်မှာပဲကိုယ်အစီအစဉ်နဲ့ကိုယ်စိတ်ကူတာမှုခံယူကြတာပါကိုဗစ်နဲ့ပတ်သက်တဲ့ကျန်းမာရေးဘူးဒုတာတွေကိုတကြမ်းနားလည်တဲ့သူတွေစီကနေအနီးကပ်ညွှန်ကြားတာမျိုးမရှိရတာကြောင့်စိတ်ကူးစက်မှုအပိုင်းနဲ့အာဟာရဖြစ်တင်တဲ့အပိုင်းတွေမှာအယူဆမှားရင်တာမျိုးကိုကြိုတွေ့ခဲ့ကြပါတယ်။ကိုဗစ်နဲ့ပတ်သက်တဲ့အယူဆမှားတွေတွေကမှအစာအာဟာရဖြစ်တင်မှုနဲ့ပတ်သက်တဲ့အယူဆမှားတွေကြောင့်ကိုမေးကြည့်တဲ့အခါအာဟာရဆိုင်ရာအထူးပြုဆရာဝန်တစ်ဦးဖြစ်သူဒေါက်တာဆုမြတ်စင်ကစက်ပြုတ်ရေးတိုက်တာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်
။ဖြစ်တဲ့အမှားရုံတွေမှာအခုနည်းနည်းအပြောများနေရတော့စက်ပြုတ်ရေးပေါ့နော်။စက်ပြုတ်ရေးကတကယ်တော့သူကဟိုဒီကိုဗစ်မှမဟုတ်ဘူးဘယ်ရောဂါမှမဆိုသူကအားဖြည့်တဲ့ဖြည့်စွက်စာအနေနဲ့သုံးတယ်ပေါ့နော်။ဒါပေမဲ့ဟိုလူနာရီကြားထဲမှာအမှားများနေတာတကူကတော့ချက်ကိုတကောင်လုံးမဖြစ်ဖြစ်တစ်ချမ်းမဖြစ်တော့အကုန်ပြုတ်လိုက်တယ်။ပြုတ်ပြီးတော့အဲ့ရရလာတဲ့အရေးကြီးကိုပဲတော့လူနာတိုက်တယ်ပေါ့နော်။အဲ့တော့တကယ်တမ်းပါတဲ့ဒီအသားပရိုတင်းဓာတ်တွေကတော့အသားထဲမှာကျန်ခဲ့တယ်ပေါ့။သူတို့မကြိုးလိုက်တဲ့အသားထဲမှာကျန်ခဲ့တယ်။အဲ့အသားကိုလူနာဆောင်တွေကစားလိုက်တယ်။အဲလူနာတောင်းတယ်ပူအားချေသွားတယ်လူနာဒီချက်ပြုတ်ရေးရေးကြီးပဲဝင်သလိုဖြစ်သွားတယ်ပေါ့နော
်ဂျပန်ကြီးတိုက်တဲ့အခါမှာလဲမှားရင်းနဲ့ယူဆတစ်ခုရှိနေတယ်လို့သိရပါတယ်အိမ်မှာချက်တဲ့ဂျပန်ကြီးကိုတိုက်တာပဲဖြစ်ဖြစ်အသင်းထုတ်ဂျပန်ကြီးကိုတိုက်တာပဲဖြစ်ဖြစ်ဂျပန်ကြီးတိုက်တာဟာအသားဆားတာလောက်အသားတဲ့အာဟာရတန်ဖိုးမဖြစ်တင်ပြနေတာကြောင့်ဂျပန်ကြီးပဲတိုက်ပြီးအသားမကျွေးတာမျိုးကိုမပြုလုပ်တင်ဘူးလို့ဒေါက်တာစီမြတ်သူစင်ကရှင်းပြပါတယ
်အဲနောက်တစ်ခုကကျတော့ချက်တကောင်လို့ပေါင်းပြီးတော့အစီပဲတိုက်တယ်လို့လည်းပြောကြတယ်ဒါပေမဲ့အဲ့ဒါကလည်းသေးဒီအသားစားတာလောက်တော့မကောင်းဘူးเนาะအဲတကယ်ဖြည့်ဆွက်လောက်အနေနဲ့ပေါ့ခုနကလိုပဲစံပြုတ်နဲ့ရောတာဖြစ်ဖြစ်ဒါမို့ဟိုတစ်ချိန်တစ်ချိန်တော့ဖြည့်ဆွက်တိုက်တာလောက်ဖြစ်ဖြစ်ပဲသူကတင့်တော်တယ်တနေ့လုံးဒီချက်ပြုတ်ရေးပဲထိုင်တောင်းနေလို့တော့သူကအားမပြေနိုင်ဘူးပေါ့နော်အဲ့တော့အသင်းထုတ်ချက်ပေါင်းရေးတွေကလည်းတူတူပါပဲတနေ့ကိုဖြည့်ဆွက်နေတဲ့တဘူးအလုံးစုံနှစ်ဘူးလောက်တောက်ပြီးလုံလောက်ပါတယ်ဘာမှမစားဘဲနဲ့တူကြည့်ပဲတနေ့ကို3-4ဘူးတောက်တာပြောတော့အယူဆမှားဖြစ်နေပေါ့နော
်ငှက်တိုက်ကျွေးတာနဲ့ပတ်သက်ပြီးတော့လေငှက်တိုက်မှာပါတဲ့ကီလိုအီတက်ဟာတနေ့တာလိုအပ်တဲ့အာဟာရဓာတ်တွေပြည့်မြအောင်မဖြစ်တင်ပြနိုင်တာကြောင့်ငှက်တိုက်တစ်မျိုးတည်းကျွေးုံနဲ့မလုံလောက်ပဲနေ့စဉ်စားနေကြအစားအာဟာရတွေကိုလည်းပုံမှန်အတိုင်းဖြည့်တင်စားတောက်ပေးဖို့အရေးကြီးတယ်လို့ဒေါက်တာဆင်းရဲစင်ကပြောပါတယ
်တူနောက်ထပ်တူနဲ့တူရဲ့တခုကပါလဲဆိုငှက်တိုက်ပေါ့နော်ငါတိုက်ကလည်းသူကဒီ60ရာနေ 80cc ပလင်းလေးတွေမှာပါရဲကယ်လိုရီကသူကအလုံးဆုံးပါမှာတော့ကျက်ဥတလုံးစားပေါ့ကယ်လိုရီ80ပရိုတင်းဒါက3လောက်ပေါ့နော်အဲ့လောက်ပဲပါတယ်ပါတော့ကြတော့သူကသူ့ကိုကြီးပဲအားကိုးပြီးတော့တနေ့ကုန်ငါတိုက်3-4ဘူးတောက်မယ်ဗာထမင်းမှမစားဘူးအဲ့လိုဆိုရင်သူကအာဟာရပြည့်နိုင်မှာမဟုတ်ဘူးပေါ့နော်ဒါပေမဲ့လူနိုင်မှားနေကြတာသူကဒီချက်ပေါင်းရေငါတိုက်ရေပဲထိုင်တောက်မယ်ဆိုရင်တနေ့ဒါလိုအပ်တာပြည့်နေတယ်လို့ထင်ဘူးသူကတခြားအစားတွေမစားတတ်ကြဘူးပေါ့နော်အဲ့တော့နလန်ထတာပူကြတာကိုတွေ့ရပါတယ
်ကိုဗစ်ဖြစ်ရင်အသားမစားရဘူးဆိုတဲ့အလွန်မှားရွေးတဲ့ user တခုကိုလည်းသတိပြုရမှာပါအသားတဲ့ဟာကိုဗစ်ဖြစ်တဲ့လူနာတွေမှာအရေးပါတဲ့အာဟာရဓာတ်ဖြစ်ပြီးနေ့စဉ်လိုအပ်တဲ့ပမာဏအရရှိအောင်ကြီးတစိုက်ဖြစ်တင်ပေးဖို့အရေးကြီးတယ်လို့ဒေါက်တာဆူမြတ်သူစင်ကရှင်းပြပါတယ
်။ဟုတ်ရှောင်ရမယ်ဆိုပြောကြတာပေါ့နော်။ဥမာဒီကိုဗစ်ဖြစ်ရင်အသားတွေစိတ်မစားဘူး။အနီရောင်သားပေါ့ဝတ်သားမဲသားစိတ်သားတာမျိုးတွေမစားဘူးလို့ပြောကြတယ်။တကယ်တော့မဟုတ်ပါဘူး။ကိုဗစ်ဖြစ်နေတဲ့အချိန်မှာအသားဓာတ်ကအရင်လိုအပ်ပါတယ်။အဲ့တော့အော်ကိုစားနေကြချက်ပဲဖြစ်ဖြစ်ငါပဲဖြစ်ဖြစ်ပေါ့အသားတမျိုးနေ့စဉ်ပအောင်စားပေးမယ်ဒါမဟုတ်ချက်ဥပဲဖြစ်ဖြစ်အဲ့လိုပအောင်စားပေးမယ်ဆိုရင်နလန်ထတာပို့ပြီးအကျိုးရှိစေပါတယ်ဒီကိုဗစ်ဖြစ်ပြီးမှလည်းမောတာမုန်းတာတွေတက်တာစေပေါ့နော
်ရင်းပြုတ်ရင်နဲ့ထညက်ပြုတ်ရည်တွေတောက်တုံးတာကိုလည်းအလုံးချုပ်မဖြစ်အောင်ကြိထားတင်တယ်လို့သိရပါတယ် 今天年呢，参加表演的有龙江大东那边，另外的上海那里有龙老澳门皮艇母出演，南南昌的进入不比江面谁来难了，大家顺便自然啊，不要表话嘞。
老太有啥嘛？你那个到底有抢手啦？多不咯？抢手啦？这个都到底？前老太呢，多少这边的龙有些的表皮到底些不咯？他也来多啊，有十八的不咯？其实啊，过年呢，就吃点吧。那等你讲老妈的吃下，你们吃呗呢。第一的话，那边到你们手上，那两摊还请不加呢。那两摊老板买来多啊，龙毛啦，龙啦，讲给他的啥的龙来，也会比较买。
过节这点来嘛，主要嘞，马云呢，有啥瑞在干嘛？啊，啥人呢？不得的，有啥马瑞叫我特地飞过来家去吧嘞，听得到吗？
当然，单说表表多的流流呢，这么一时间呗，就把那个呀，估计看着，过年那一段时间，特别段阿个啥这段时间哦，就啥那麻痹。
我们为破旧 WBA World Heavyweight Champion 卢伟马罗斯拜那个阿梅里帕克奥呢，就把那个阿尤兰尼夫格鲁，阿个啥那十天那个土特开打吧嘞。ဒီဘက်ကအမေရိကန်နိုင်ငံလော့စ်ဗေဂတ်မြို့မှာစနေနေ့ကထိုးသက်ခဲ့ကြတာမှာအူဂတ်ကပက်ကီယောကိုအမှတ်နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒိုင်း၃ရောက်ဆုံးကအူဂတ်ကို135 133 136 132 116 132နဲ့တညီတညွတ်ထဲအနိုင်ပေးခဲ့ကြတာပါ။ဒီဘက်မှာရှုံးသွားပြီးတဲ့နောက်ပက်ကီယောကတော့သူဟာလက်ဝဲကျိုးဝိုင်းကနေအနားယူလာနိုင်ပွဲရှိတယ်ဆိုပြီးတော့အရေးအမှတ်ပြောကြားသွားပါတယ်။
I've done a lot for boxing, and boxing has done a lot for me. I look forward to spending time with my family.
Lowe Wari, you know, Miai Jobu, Lowe Gale, you know, Miai Jobu, Wale. Tron in there, Shisha, Midazu, Chambi Doma, Chidlu, Lowe Wari, Nepadi, Chinoy, Naga Gule, Sinzani Wale. Naga Maro, Kamaru, Pakia, Go, Joa, and Lowe Tura, Ninjava, Miaro Mava. Says in the Benakula, Simulator, Chinoma Diva, Tavetro, Tuga, Lowe Wari, Nepadi, Chinob Jo Wale.三千多人能够走路，走路能够走路，走路比走路多。公园养路边能够走路，走路里呢公园走路，走路边能够拿皮来嘞，公园玩嘞。皮肉格巴罗马系列变得的过来，记住这嘛嘞。
And thankful to all the fans all over the world。
朋友哈，老魏怎么买了？为咱辛苦嘛，格巴前面属于有必要。三千多人能够走皮皮了，格巴包个高中老魏怎么的这个都要来皮包嘞，没有？ဘောလုံးသတင်းတွေပဲမှာတော့ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်မှာ Chelsea, Liverpool, Man City နဲ့ Spurs တို့အနိုင်ရခဲ့ကြပါတယ် Chelsea နဲ့ Arsenal တို့ရဲ့ London Derby မှာတော့ Inter ကနေပေါင်68သန်းနဲ့ခေါ်လိုက်တဲ့ Lukaku ကအဖွင့်ကိုသွင်းပေးခဲ့ပြီးတော့ Chelsea ကငိုကိုမရှိနဲ့နိုင်ပါတယ် Liverpool ကလည်း Burnley ကိုငိုကိုမရှိနဲ့နိုင်ပြီး Man City ကတော့ Norwich ကို၅ဂိုးကိုမရှိနဲ့နိုင်ပါတယ်ဒီဘက်မှာတော့ပေါင်100နဲ့ဝယ်ထားတဲ့ Jack Grealish ကလည်း Man City အတွက်တဂိုးသွင်းပေးခဲ့ပါတယ်ပထမပွဲမှာမန်စီးတီးကိုနိုင်ခဲ့တဲ့ Spurs ကလည်းဒီတစ်ပတ်မှာ Wolves ကိုတကူးကူးမရှိနဲ့ဆက်နိုင်ခဲ့ပြီးတော့ပွဲဥတော်မှာဂိုးပြတ်နဲ့နိုင်ခဲ့တဲ့ Manchester United ကတော့ Southampton နဲ့တကူးစီတေးကျသွားခဲ့ပါတယ်။ဒါကြောင့် Chelsea, Liverpool, Brighton, Spurs တို့6 match စီနဲ့ဇယားထိပ်မှာရှိနေကြပါတယ်။ Spain La Liga ဘက်မှာတော့ Real Madrid နဲ့ Barcelona တို့ဒီတစ်ပတ်မှာတေးကျပြီးတော့ Atletico Madrid ကအခြေကိုတကူးကူးမရှိနဲ့နိုင်သွားတာကြောင့်နှစ်ပွဲနိုင်6မိနစ်ဇယားထိပ်မှာရောက်နေပါတယ်။ဘာစလိုနာက Athletic Bilbao နဲ့တကူးစီတေးချပြီး Real Madrid ကတော့ Levante နဲ့3ဂိုးစီတေးချပြီးတော့ Lemessi ရထားပါတယ်။ဘာစလိုနာနေပြ Ronald Koeman ကတော
့ Sí, es verdad, porque tampoco me gusta siempre hablar del mismo.Pero claro, que
hasta Barcelona de Messi မရှိတော့တဲ့နောက်တခြားအသင်းတွေဟာသူတို့နဲ့ကစားတဲ့အခါမှာပို့ပြီးတော့ရရတဲ့နဲ့ကစားလာကြတယ်ဆိုပြီးတော့ပွဲပြီးမှဝန်ခံပြောဆိုသွားကြပါတယ်။ Sí, no está porque también para nosotros mismos. ပြည်နယ်နိုင်ငံဘက်မှာတော့ Nice နဲ့ Marseille တို့ပွဲမှာပြည်သက်တွေပြဿနာဖြစ်တာကြောင့်ပွဲကိုဖျက်သိမ်းလိုက်ရပါတယ်။ Nice နဲ့ Marseille တို့ကစားကြတာမှာပွဲချိန်85မိနစ်မှာအင်ရှင်နီးပရိသတ်တွေနဲ့မာဆေးကစားသမားတွေပြဿနာဖြစ်ပြီးတော့ပွဲကိုဖျက်လိုက်ရတာပါမာဆေးဘက်ကပြင်းတဲ့ကစားသမားပါရက်ဒေါကံဘောကံလို့လုံးနေတဲ့အချိန်မှာအင်ရှင်ပရိသတ်တွေကရေပလင်းတွေနဲ့ပြစ်ပေါက်တာကို ပါရက်ကပလင်းတလုံးနဲ့ပြန်ပြစ်ပေါက်လိုက်တဲ့အတွက်နီးစပရိတ်တချို့ကိုင်းနေဝင်လာတာကြောင့်ပြဿနာတွေဖြစ်ခဲ့ကြတာပါနောက်ဖက်ကစားသမားတွေရောနီးစပရိတ်တွေပါရုံရင်ဆံခတ်ဖြစ်ခဲ့တာကြောင့်ပွဲကိုရန်နာလိုက်ရပါတယ်နောက်ဖက်ကစားသမားတွေကိုင်းနေကနေထွက်ပြီးမိနစ်90အထိစောင့်နေပြီးပွဲကစားဖို့လုပ်ခဲ့ပေမဲ့မဆေးတဲ့မကလုံချိုးစိတ်မချရတာကြောင့်ဆိုပြီးတော့မကစားနိုင်တဲ့အတွက်တိုင် မှာတော့ Bayern Munich တိုက်စစ်မှု Robert Lewandowski ဟာ Bayern ကနေထွက်တော့မယ်ဆိုပြီးတော့ဇနင်းနေ့လဲထွက်ပေါ်နေပါတယ်။အသက်33နှစ်ရှိဖြစ်တဲ့ Lewandowski ဟာလာမယ့်နှစ်မှာနောက်ထပ်စိန်ခေါ်မှုအစ်စ်တွေကိုစမ်းသပ်ချင်တာကြောင့်အသင်းပြောင်းလာနိုင်တယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ဒါကြောင့် Premier League ကတချို့အသင်းကြီးတွေကိုရောက်နိုင်တယ်ဆိုတော့ထင်ကြီးပေးပြောဆိုမှုတွေလည်းရှိနေပါတယ်။ဒါပေမဲ့ Bayern နီးပြ Julian Nagelsmann ကတော့ Lewandowski ဟာ Bayern မှာအဆင်ပြေနေပြီးတော့အသင်းကနေထွက်ချင်တယ်လို့မထင်ကြောင်းပြောလိုက်ပါတယ်
။ Mir ist dann in so einer Bewertung der Situation immer wichtig, wie agiert der Spieler, wie verhält sich der Spieler und Levi ist
ဒီလိုအခြေအနေမျိုးမှာကစားသမားကဘယ်လိုအခြေအနေလဲဆိုတာကျွန်တော်တို့အတွက်ရေးကြည့်ပါတယ်။ Lewandowski ကလေ့ကျင့်မှုတွေကိုအကောင်းဆုံးလုပ်နေပြီးတော့ရွှေရှင်မှာပဲပြီးတော့ကျွန်တော်တို့လည်းစကားတွေအများကြီးပြောသလိုကျွန်တော်တို့လည်းပြောပြပါတယ်။ဆိုတော့သူကသူတက်တက်ကြီးမဟုတ်သလိုလောလောဆယ်ထွက်ဖို့လဲမျှော်လင့်နေတာမဟုတ်ပါဘူးသူဒီပါအစင်းရမ်းကြည့်တယ်လို့ကျွန်တော်ထင်ပါတယ်ဒေါက်မန်နဲ့ပွဲမှာလည်းခြေစွမ်းပြပြီးငကိုးသွင်းနိုင်ခဲ့ပြီးအကောင်းဆုံးလေ့ကျင့်နေပါလေအသင်းကထွက်ချင်တဲ့သူဆိုရင်တော့အဲ့လိုမလုပ်တော့သေးကြပါလေ
ဘိုင်ယန်နီးပြဟောင်းဖြစ်တဲ့လက်ရှိမန်စီးတီးနီးပြဂေါ်ဒီယိုလောကတော့လီဗန်ဒေါစကီဟာဘိုင်ယန်မှာပဲဆက်ရှိသွားမယ်လို့သူအနေနဲ့ထင်ကြောင်းဒါပေမဲ့ဈေးကွက်မပိတ်ခင်မှာဘာဖြစ်မယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးဆိုပြီးတော့ပြောထားပါတယ်ဒီဥရောပရဲ့ဒီဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့လာမယ့်30ရက်နေ့ညသကောင်းမှာပိတ်မှာဖြစ်ပါတယ်ဆိုတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာဘယ်သူတွေဘယ်သင်းကိုရောက်မယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရန်နိုင်ကနေတပတ်အတွင်းအားကစားသတင်းတွေကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့သတင်းတူသတင်းကောင်းတွေကို VOA ကိုပေးပို့လို့ရတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့အကြံရှိနေတဲ့အချိန်တော်တွင်မှသတင်းအချင်းချုပ်ကိုမန်းအင်ဂျင်နိုင်ကပြောပြမှာပါ
တောင်တရုတ်ပင်လယ်ပြင်မှာနယ်မြေပိုင်ဆိုင်ကြောင်းအကျယ်တဝင့်ပြောဆိုလာနေတဲ့တရုတ်နိုင်ငံအပေါ်နိုင်ငံတကာကတိုးမြင့်ဖိအားပေးဖို့ American ဒုသမ္မတကမလာဟဲရစ်ကဗီယက်နမ်နိုင်ငံဟနွိုင်းမြို့ခီးစဉ်ပထမနေ့ပါပဲပြောလိုက်ပါတယ်။ဗီယက်နမ်နိုင်ငံကိုပထမဆုံးရောက်လာတဲ့ American ဒုသမ္မတအဖြစ်မိကွန်းပြောကြားရမှာဗီယက်နမ်ကိုကိုဗစ်ကာကွယ်ဆေးနောက်ထပ်တက်တန်းပေးအပ်ဖို့နဲ့ဟနွိုင်းမြို့တော်မှာဒေသဆိုင်ရာ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာသစ်ဖွင့်လှစ်မဲ့အစီအစဉ်ကိုလည်းဒုသမ္မတဟဲရစ်ကကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့တည်င်းတပတ်တောင်မလိုတော့တဲ့အချိန်မှာအမေရိကန်အရက်သား1500လောက်ဆက်လက်ကြန့်ရှိနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ကြန့်နေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလည်းဗုဒ္ဓဖူးနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်အမေရိကန်နိုင်ငံသား9000ဒီကမှာရှင်အမေရိကန်နိုင်ငံသား900လောက်နဲ့ဒိုက်ရိုက်အဆက်အသွယ်ရခဲ့ပြီးလေစိတ်ကိုလုံခြုံစွာသွားရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လည်းအတိအကျညွှန်ကြားချက်တွေပေးခဲ့ကြောင်းလည်းဝင်ကြီးဘလင်ကန်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးအပြည့်ထိုးပြီးသူတွေအတွက်နောက်ထပ်အားဖြည့်ဆေးထိုးပေးဖို့လိုမလို့ဆိုတာနဲ့ပတ်သက်လို့အချက်အလက်ပြည့်ပြည့်စုံစုံမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဆေးထိုးထားပြီးသားသူတွေကိုထပ်ထိုးပေးမယ့်အစားကမ္ဘာပေါ်ကမထိုးရသေးတဲ့သူတွေထိုးခွင့်ရအောင်ဦးစားပေးဖို့တိုက်တွန်းနေတဲ့ WHO ကနောက်ထပ်ကာကွယ်ဆေးထိုးမယ့်အစီအစဉ်ကိုစိုင်းထားဖို့လည်းတိုက်တွန်းနေတာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းတို့ကိုမတ်အင်ဂျင်နိုင်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းနိုမီတာ25 40 51တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်ဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program